အသားရောင်ကွက်ပြတ်သည့် American Outlet တို့ Democratic အမတ်အမျိုးသမီးအမတ်လေးဦးကိုဝေဖန်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေကိုတမတ်ဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မခံပဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိလို့ဒီကိစ္စကိုကျွန်တော်မစိုးရိမ်ပါဘူးလို့သတင်းတောက်တွေကိုတမတ်ထရမ့်ကပြောလိုက်ပါတယ်။ American ပြည်ထောင်စု Israel နဲ့သူ့ရဲ့သမရလုပ်ငန်းတွေကိုဂုဏ်သိက္ခာကျဆင်းအောင်လုပ်နေတယ်လို့လူတွေဆိုပြီးလူပြုတ်တဲ့အသားရောင်ကွက်ပြတ်ပြီးတော်ကပြတဲ့မျိုးသမီးလက်တော်အမတ်လေးကိုသမ္မတဒေါ်နယ်ထရမ့်ကတင်းနာလေးမှာဆက်လက်ဝေဖန်တိုက်ခိုက်နေတာပါ။တစုံတရာသောသူကကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးပြဿနာရှိနေတယ်။ဒီနိုင်ငံမှာမနေချင်ဘူးဆိုရင်သူတို့တွေဒီနိုင်ငံကထွက်သွားတဲ့နယ်ဆိုပြီးသမ္မတထရမ့်က Twitter မှာရေးသားပြီး Outlet of Democratic အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလစစ်မြစ်နေရာရေးနိုင်ငံတွေကိုပြန်ပြီးအဲဒီကစားရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတထရမ့်က Twitter မှာပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအမျိုးသမီးအမတ်တွေထဲမှာမီနီဆိုတာပြည်နယ်ကအောက်လတ်တော်မှအီဟောအိုမာတူဒါဆိုမာလီယာမှာမွေးဖောက်ခဲ့တယ်ဖြစ်ပါတယ်။တခြားတဦးတည်းကမက်ဆာချူးဆက်ပြည်နယ်ကိုစားပြီးလတ်တော်မှာအိုင်ယာနာပရက်စလီနဲ့ဆစ်ဆနာဒီအိုဟိုင်ယိုပြည်နယ်မှာမွေးဖောက်ခဲ့ပြီးအလက်ဇန်ဒရီယာအိုကာစီယိုကိုတက်စ်ကဒီအောင်မျိုးတော်သူဖြစ်တယ်လို့ရာရှိဒါလပ်ကလည်းမစ္စကန်ပြည်နယ်ဒီထရိုက်စာတီးဖြစ်ပါတယ်။ဒီမိုကရက်တွေကတော့လူမျိုးရေးခွဲခြားမှုနဲ့နိုင်ငံသားတမုံတည်မှုတက်ရောက်တယ်ဆိုပြီးဝေဖန်နေသလိုအောက်လတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမရရဲ့ပြောကြားချက်ဟာလူမျိုးရေးခွဲခြားမှုဟုတ်မဟုတ်ဆိုတာကိုအောက်လတ်တော်မှာမဲခွဲပြီးရှုတ်ချဖို့ဆုံးဖြတ်မယ်လို့ပြောပါတယ်။သမရရဲ့ Republican Party ဝင်အမတ်ချုပ်ကလည်းဒီမိုကရက်များနည်းတူသမရရဲ့ပြောကြားရက်ကိုဝေဖန်ကြရမှာမီရှိဂန်ပြည်နယ်အမတ် Fred Upton ကသမရရဲ့ Twitter မှာပြောကြားချက်ဟာမှားယွင်းကြောင်းပြောခဲ့ပါတယ်။